တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ယင်ဖွင့်တန်တွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ဘကိုးတိုင်းအနောက်ခြမ်းဇီးကုန်းနဲ့နတ်တလင်းမြို့နယ်ကြားရှိတဲ့စကြက်မြေကိုကျူးကျော်ဝင်ရောက်လို့ဆိုပြီးတရားစွဲခံထားရတဲ့ရွာသားတွေအကြောင်းအရင်ဆုံးတင်ပြပေးပါစေ
နတ်တလင်းမြို့နယ်နဲ့ဇီးကုန်းမြို့နယ်အစား၆ဝရွာမြေလို့မြေရိုင်းကျွဲစကြက်နွားစကြက်ပေါ်ဟိုတော့တရားထားတဲ့ဥစ္စာဇီးကုန်းကအဲ့ဦးလုံးသိဆိုတဲ့လူကဒီဥစ္စာကိုဇီးကုန်းမြို့ကမင်းမင်းထိုက်ခေါ်တာပြီးကိုရောင်းလိုက်တယ်လို့တို့တစ်ထေးမှာပတ်သက်ရှိတယ်ပေါ့ဥစ္စာတင်ကဒီလူတွေကြာကြာဒါမခံနိုင်ဘူးတို့ဒုက္ခဖြစ်အောင်လုပ်မယ်လို့အဲ့လိုပါဇက်ကလည်းဖွင့်ပြောပါတယ်ခင်ဗျကျွဲစကြက်နွားစကြက်ပေါ်ဟိုတော့တရားထားတဲ့ဥစ္စာခင်းခုတ်တာတို့ဝါခုတ်တာတို့ကတော့အများအားလုပ်နေတယ်လေဒီဒေသခံပြည်သူတွေကခင်းကိုခုတ်ဖို့ပေါင်းချင်းရုံပဲရှိသေးတယ်ဓာတ်ပုံရိုက်ပြီးတော့မှတိုင်ရတာပါခင်ဗျပိုင်နဲ့ကျူးလို့မှုတယ်ပါလက်တလင်းတရားရုံးမှာပါလေးလေးခုနဲ့လေးနှစ်ခုကိုးဦးတရားဆွဲခါထားပါတယ်ခင်ဗျ
စပီးကြားမှာကတော့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်ရာကိစ္စပါအဲ့ဒီမှာမော်တော်ဆိုင်ကယ်တွေနဲ့ပတ်သက်လို့အဆင်ပြေအောင်ဆောင်ရွက်ဖေးဖို့ဒေသခံတယောက်ရင်ဖွင့်လာတာဖြစ်ပါတယ
်ရွှေပြည်သာမှာစီမံချက်ရဲ့ဘာလို့လို့မဟုတ်ဘူးတရားမဝင်ဆိုင်ကယ်တွေကိုဖမ်းတဲ့အဖွဲ့တွေပတ်စံလူဝင်ထွက်ဖမ်းတယ်ပတ်စံမလူတဲ့နေမဖမ်းဘူးတရားမဝင်ဆိုင်ကယ်တွေကိုဆိုင်ကယ်ထွက်ဖမ်းတယ်ပတ်စံရသွားပြီဆိုဆိုင်ကယ်မဖမ်းတော့ဘူးဒါလည်းဥပဒေမဟုတ်ဘူးအခုကတခြားဝင်တဲ့နေရာဘာယူနီဖောင်းမှမဝင်ဖဲနဲ့ကျုံတို့စီးနေကြတာတွေကကြတော့ပြည်သူတွေကစိတ်ထဲမှာငါတို့ကဘာလို့စီးခွင့်မရတာလဲဆိုင်ကယ်စီးတဲ့လူတွေကအဲ့လိုမျိုးစီးမရှိခံမရှိစီးတဲ့ခါကြတော့တနည်းအတွင်းမှာ cycle accident လူဘလောက်ဖြစ်တယ်တလမှာဘလောက်ဖြစ်တယ်အဲ့တော့ sequence မသေးဘူးလို့ဆုံးဖြတ်တာအခုလိုမျိုးပေါ့နော် without ဒီတိန်းတာမျိုးတော့မဖြစ်စေချင်တကယ်ဆိုရင် without မိရဆိုတန်းရိုက်လိုက် license လုံးလိုက် license ရှိရင် 5,000 ကျော်ပေးရတယ် license မရှိရင်တိန်းသွားတယ်ဒါပေမဲ့ရဲကိုလက်သိပ်ထိုးပြီးတော့လုံနိုင်လို့ရှိရင်ပြန်ထွက်ရတယ်ကျမပြောချင်တာမန္တလေးမှာဖြစ်ပတိမှာဖြစ်ကျမတို့က cycle carry ငှားလို့ရှိရင်အဲ့ carry တမားကျမတို့ဆောင်ဖို့တော့အထောက်အကူအများအားပေးတယ်ဒီမှာကစီးနေတဲ့လူတွေကလည်းဥပဒေဖောင်တွေကနေစီးကြတာမဟုတ်ဘူး carry တမားကတော့အထောက်မဆောင်တကယ်တစင်းနဲ့လူလေးယောက်လည်းစီးရင်စီးတာပဲမီးမပါပဲနဲ့လည်းသွားလာတယ်စနစ်တကျဖြစ်လာဖို့ဆိုလို့ရှိရင်ဆိုင်ကယ်သမားတွေလိုက်နာရမယ်ဥပဒေထုတ်ပေးတဲ့
ကင်းပြင်းနဲ့မြဝရီမြို့မြို့ဘက်လမ်းကအိမ်တွေကိုလျှက်စစ်မီတာတွယ်ပြီးမီတာကယူတဲ့အခါမြို့ရင်းကဇင်းနှုံးထက်နှစ်ဆနီးပါးပို့ယူနေတဲ့အကြောင်းကိုလည်းဒေသခံတယောက်ကအခုလိုပြောပြပါတယ
်ကျွန်တော်တို့ကမြဝရီမြို့ရဲ့မြောက်ဘက်အမှတ်နှစ်မြို့ဘက်လမ်းဒေဘုံဂိတ်ခေါ်တာပေါ့နော်အိမ်ကြီးရတော့ထောင်နဲ့ခြေပြီးရှိတာပေါ့ဆိုင်ရလာတဲ့မိဟိုမှာတဆင့်ယူရင်းနဲ့အစိုးရကိုဒေလန်ယူရတာပေါ့အခုကျွန်တော်တို့မြဝတီမှာလက်ရှိမိပေးနေတဲ့ကုမ္ပဏီပေါ့ဝီလင်ကြီးအပိုင်းတစ်ပေါ်တာပေါ့ပထမတော့သူတို့ကကျူးကျော်ဆိုပြီးကျွန်တော်တို့မပေးဘူးဗျပေးတဲ့အခါကျတော့အရင်မြို့ထဲပေးနေတာ၄ဘတ်နဲ့30ဆောင်ရတယ်အယူနစ်ကိုအခုကျွန်တော်တို့ကျတော့5ဘတ်ဆောင်ရမယ်လို့ပြောတာပေါ့နော်ကျွန်တော်တို့ကရိုးရိုးတာမှန်ပဲ4ဘတ်30ပဲပေးနေကြဘူးအရင်ပေးတဲ့ချိတ်တဲ့မီတာတွေက၄ဘတ်30ကျပဲ။နောက်မီတာချိတ်ခါကြတော့မီတာတက်စင်ကဆိုပြီးဘတ်တစ်ထောင်ယူတယ်။ကျွန်တော်တို့အခုမီတာတွေကြတော့တက်စင်က1500ပို့ယူ။လူတွေကလည်းမီးမရမှကြောက်တော့မပြောသေးဘူး
။မကွေးတိုင်းမင်းမှုခရိုင်မှာကြောင်မီးသွေးခိုးတူးတယ်ဆိုပြီးအဖမ်းခံတရားစွဲခံနေရတဲ့အကြောင်းနဲ့ပတ်သက်လို့လည်း RFA ကိုကာယကံရှင်တယောက်ကအခုလိုပြောပြလာပါတယ်။
မကွေးတိုင်းမင်းဘူးမင်းရဲ့ချမ်းအေးနဲ့တတ်သူအုပ်ကကြားမှာတဲ့ကျမတို့စိန်ကြည်လင်းကုမ္ပဏီကအကျူကျော်ထားတယ်ဆိုပြီးတော့တရားစွဲတယ်ပေါ့နော်ရဲရပြောတာတော့အစိုးရအဖွဲ့အယုံပါတဲ့ဆက်ကလူကြီးကသူတို့ကလောက်ခိုင်းလို့လောက်ရတာပါလို့သူတို့ကိုယ်တိုင်ထွက်ထားတာပဲကျမတို့ကတရားဝင်ကုမ္ပဏီဖြစ်တယ်တူးတယ်သူကလည်းအဲ့ဒီနေရာမှာတော့တွေ့တာမဟုတ်ဘူးလို့ပြောတယ်ကောင်လေးတွေကိုလမ်းပေါ်မှာတွေ့တဲ့ကောင်လေးတွေစံတဝင်းနေနဲ့တူးတယ်တဲ့အဲ့တန်တဝင်းနဲ့တူးတဲ့ဟာကိုဆွဲထားတဲ့ကြောင်မီးသွေးရဲ့ပမာဏကတပိတ်တာအဲ့ဒီဥစ္စာကိုကျမတို့ကုမ္ပဏီကတူးခိုင်းပါတယ်လို့ပြောပြီးတော့ကုမ္ပဏီပိုင်ရှင်နဲ့တကွာပေါ့နော်အလုံသမားမှန်သမျှအကုန်လုံး30တာကြီးနဲ့ဆွဲတယ်ဘာလို့30တာကြီးနဲ့ဆွဲလို့ဆိုတော့သူကပါမခံပေးမရအောင်လို့တမင်ဆွဲတာတဲ့ဖဲထားအလုံသမား400ကုမ္ပဏီပိုင်ရှင်ရဲ့ကုမ္ပဏီမှာအလုံလုံတဲ့လက္ခဏာစာ400အားလုံး900ယောက်ပါရှင့်ခလလာတော့ရှိပါပြီထုတ်ထည့်ထည့်ထားတ
ာအေအော်တိုင်းလေးမျက်နှာအုပ်စုမှာအင်းတကြီးနဲ့ရွာသားတွေဖြစ်နေတဲ့အမှုနဲ့ပတ်သက်လို့လဲတရားစွဲခံထားရတဲ့လူရဲ့ပြောပြချက်ကိုနားဆင်ကြည့်ပါခင်ဗျာ
လေးမျက်နှာမျိုးနေတဲ့ရင်းဆက်အုပ်စုရင်းဆက်ကြည့်ပါရွာမှာလည်းအင်းတကြီးကနေဆိုတရားစွဲထားတာရေကျိုးနဲ့ရောညနေပြက်ခတ်မှုပုံမာတွေနဲ့ရောစွဲထားတာတွေကတရားရုံးမှာရှင်းနေရတာသုံးမှုရှိတယ်သူတို့ကဘယ်တော့မှကာလရိုက်ထားတဲ့ဓာတ်ပုံတွေမလို့အဲ့ဒါဟိုငါးဖန်းလို့ကရိယာလည်းမမီဘူးဖန်ဆင်းပါတာလည်းမဟုတ်ပဲနဲ့တဆင့်ပေးတဲ့ဓာတ်ပုံနဲ့ဆွဲထားတာကရေကျိုးနဲ့ဆွဲထားတာ၅ယောက်နောက်တစ်ခုကသူတို့အင်းလိုက်တဲ့အခါကျတော့တယောက်နဲ့တယောက်ဒီအင်းမှာလိုက်ပိုက်တွေကိုလေ ကျုပ်တဲ့ဆောင်မှာအင်းကြီးတွေကဟိုဓာတ်တွေနဲ့ခုတ်ဆဲတော့ဆိုတော့အဲ့မှာတယောက်နဲ့တယောက်စကားများတော့အဲ့ဒါကိုသူတို့ပြက်ကပ်ပါတယ်ဆိုပြီးတော့ဆွဲထားလား6ယောက်တလကျော်ပါပြီဇလို့တယ်တော့အင်းကြီးကိုမေးတဲ့အခါအင်းကြီးကသူကိုယ်တိုင်ဆွဲတာမဟုတ်ဘူးငါးဦးကြီးကဆွဲတာငါးဦးကြီးပြောတော့အင်းကြီးဆွဲကမ်းလို့ဆွဲတာဆိုပြီးတော့အင်းကြီးကရောခမားတိလို့ဆွဲထားလားဆိုမဟုတ်ဘူးတူတူတွေကနေတော့အင်းလိုက်တဲ့အခါပြန်ပြောလို့ဓာတ်ပုံတွေရိုက်ထားလို့အဲ့ဓာတ်ပုံတွေဆွဲရတယ်ဆိုတဲ့ဟာကြီးပြန်ပြောတယ်သက်တည်တောက်တာတွေလည်းဘာမှလည်းမရှိဘဲနဲ့ဆွဲတာတတ်တမဲ့လုပ်တာကျွန်တော်လည်းအင်းကြီးတွေနဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့ကိစ္စအဲ့ဒီမှာအင်းကြီးတွေကသူတို့အင်းကိုလုံလဲမလုံပဲနဲ့သူတို့ကထွက်သွားတာအခုတရားစွဲခံရတဲ့လူတွေကအဲ့ဒါကျွန်တော်ဘက်ကတက်တီလိုက်တော့အဲ့ဒီလူတွေကိုသူကအကုန်လုံးကိုလိုက်ပြီးတရားစွဲတော့တာအဲ့
ဘကိုးတိုင်းအုပ်ဖို့မျိုးနဲ့ကင်မွန်းကျုံအုပ်စုမှာရှိတဲ့တရက်ကုန်းချောင်းကိုတရားတစဉ်ထိုးပေးစီလိုတဲ့အကြောင်းလယ်သမားတယောက်ပြောပြတာကိုလည်းဖွင့်ပြပါရစေ
ဘကိုးတိုင်းအုပ်ဖို့မျိုးနဲ့ကင်မွန်းကျုံအုပ်စုချောင်းသားစုအနောက်ဘက်ကမှပြေကုန်းပြေွာနေပြီကမုန်းချောင်းကိုခွတ်ထွက်လာတယ်ပြေကုန်းချောင်းဆိုတာအခုအမိခံထားပါတယ်အဲ့ဒီပြေကုန်းချောင်းကဗလားခွင်းလို့အမိပေါက်ထားတယ်ကိုယ့်အမရှိချောက်ဒီရှိချောက်နေရှိချောက်၃ရှိချောက်၄ရှင်းသာရှိစတဲ့ကွင်းလေးဒီကဲမှာလယ်မီအီကားပေါင်း4000ကျော်ရှိပါတယ်အဲ့4000ကျော်ကိုသွားလာလုပ်ကန်ရဖို့အတွက်ကဒီချောင်းကြီးကကျော်ပြီးရမှာကျွန်တော်တို့သွားလာလုပ်ကန်ရပါတယ်သွားလာလုပ်ကန်ရတဲ့နေရာမှာလည်းပဲဟိုရန်ရားတွေမသွားနိုင်မလာနိုင်ဘူးဆက်ကုတ်ဒီနာနေကိုတိုင်ပူဆောင်နေတဲ့မှာတောင်သူတွေမှာအခက်အခဲနဲ့ရင်ဆိုင်ကြုံတွေ့နေရတဲ့အတွက်ဒီချောင်းကိုဒရာပီအစီ120အကျယ်50ပီကကာကူးဒရာလေးများဟိုအမြန်တုံးဆောင်ရွက်ပေးပြီလို့ဆိုတဲ့အကြောင်းကိုဆက်ဆံရမှာတောင်းရှိတဲ့ပုံပုံမျိုးအသေးသေးတင်ပြလိုက်ရပါတယ
်ဒီတစ်ပတ်တော်ရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြပါစေအခုလိုတော်ရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလုတ်ဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင်BURMESE burmese@rfa.org ဆိုတဲ့အီးမေးလ်ကိုပို့ပို့ရင်အမြန်ဆုံးရောက်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။